ခီးတဲ့ဘတ်ကားတွေတပိတ်မှောက်တာကြောင့်ရန်ကုန်မှာပြေးဆွဲနေတဲ့ဘတ်ကားတွေနေသားခဲ့ပြီးတက္ကသိုလ်ကျောင်းတွေကိုပြေးဆွဲနေတဲ့ဘတ်ကားတွေမရှိသလောက်ဖြစ်သွားခဲ့ပါတယ်။အဲဒါကြောင့်မနေ့ကဆောင်းဝင်းမဖြေလိုက်ရတဲ့ကျောင်းသူကျောင်းသားတွေကလည်းတော်တော်များများရှိခဲ့ပါတယ်။ဒီကနေ့တကုံတက္ကသိုလ်ကျောင်းသားများတမကကဘတ်ကားတွေကိုအခမဲ့စီးနှင်းနိုင်အောင်စီစဉ်ပေးခဲ့တာဖြစ်ပါတယ်။တကုတ်တက္ကသိုလ်ကျောင်းသားများတမကအဖွဲ့ဝင်ကိုအောင်အောင်ကဆောင်းဝဲဖြေနေတဲ့ကျောင်းသူကျောင်းသားတွေအစဉ်ပြေအောင်စီစဉ်ပေးတာလို့အခုလိုပြောပါတယ
်ကျွန်တော်မနေ့ကဆိုလို့ရှိရင်ဆောင်းဝဲဖြေတယ်ဆောင်းဝဲဖြေတဲ့အခါမှာပထမမနက်တစ်ချိန်နဲ့ညနေတစ်ချိန်နှစ်ချိန်ပြရတယ်နှစ်ချိန်ပြတော့မှအခက်ကြီးနေအများကြီးဖြစ်တယ်ဗျာဟိုမှာဘီရန်ကားဆိုထွက်တာနေဝရတယ်ဗျာတောင်မွေတောင်းကလာရန်ငယ်အဘက်ကလာတဲ့လူတွေကတော်တော်ခက်ခဲဖြစ်တယ်ခုဆိုလို့ရှိရင်ဘီလီလိုနေရာမျိုးမှာချက်တာဖက်ဆက်ကမလောက်ကြတော့အဲ့တော့ကျွန်တော်ဒီကျောင်းအချိန်မီဘက်ကျောင်းသားတွေလည်းခက်ခဲဖြစ်တယ်အဲ့ဒါကြောင့်မို့ကျောင်းသားတယောက်နေနဲ့ကျောင်းသားတွေအချိန်မှာပါဝင်နေတဲ့အချိန်မှာကျွန်တော်ပါဝင်ကူကြည့်တာပါဟုတ်အခုရတော့လည်းတန်ကြီးဝင်ကအရန်များွားတယ်အဲ့တော့ဒီအစွမ်းအနေနဲ့တန်ကြီးဝင်တင်းတင်းအောင်ဆောင်ရွက်ပေးဖို့လေလက်ရှိဆောင်းဝဲချိန်တွေမှာတော့ကျွန်တော်ဒီကျောင်းသားတွေပြီးတော့ကျောင်းသားတွေအတွက်ဆောင်းဝဲဖြေကိုအဆင်ပြေအောင်ကျောင်းသားတွေလည်းဆောင်ရွက်ပေးဖို့ကျွန်တော်တောင်းဆိုချင်ပါတယ်
ဆံမွေးဘွဲရက်တွေရောက်မှဘတ်ကားတွေကတပိတ်မောက်တော့ကျောင်းသူကျောင်းသားတွေမှာအလွန်အခက်ခဲတွေ့ရကြောင်းတကုံတက္ကသိုလ်ကဥပဒေဘာသာရဲ့တင်ကြားနေသူကျောင်းသားတဦးကပြောပါတယ
်ဆောင်းဝဲဖြေတဲ့အတွင်းတို့ဘူးဆိုရင်တော့လိုင်းကားခက်ခဲရရမ်းရှိကားကလည်းရမ်းပိတ
်အလားတူတင်ကြားဘာသာရဲ့တင်ကြားနေတဲ့ကျောင်းသူတဦးကလည်းကားမရတဲ့အတွက်ကျောင်းဆံမွေးဘွဲဖြေဖို့အချိန်မီရောက်ဖို့ခက်ခဲနေကြကြောင်းပြောပါတယ
်ဆောင်းဝဲကာလာတွင်မှာဒီကားတွေကိုအဆင်ပြေလုပ်ပေးစီခြင်းပါတယ်နောက်ကလည်းရေကြောပိတ်ဆို့ရတယ်ပေါ့နော်အဲ့ရကိုလည်းအဆင်ပြေလုပ်ပေးစီခြင်းပါတယ်
တကုံတက္ကသိုလ်မှာဒီလ18ရက်နေ့ကနေ24ရက်နေ့ထိဘာသာရပ်ဘောင်းဆိုစာမေးပွဲဖြေဆိုနေကြတာဖြစ်ပါတယ်အခုလိုဘတ်စကားတွေကိုဥပဒေပြဋ္ဌာန်းပြီးတတ်မှတ်လိုက်တာကိုရန်ကုန်မြို့ကန်တွေကြားထောက်ခံသူတွေလည်းရှိတယ်လို့ကန့်ကွက်သူတွေလည်းရှိနေပါတယ်ထောက်ခံသူတွေကဘတ်စကားသမားတွေဟာကားမောင်းတာကြမ်းပြီးရင်စည်းကမ်းချိုးပေါက်တာတွေများတယ်လို့ပြောကြပါတယ်ကန့်ကွက်သူတွေကရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့အစကတည်းကစည်းကမ်းကိုမတင်ချက်ခဲ့လို့အခုလိုဖြစ်နေတာလို့ပြောကြပါတယ်ဘတ်စကားတွေမထွက်တာနဲ့ပတ်သက်ပြီး255ရင်လိုင်းမောင်းသူဦးစိုးအောင်ကိုမေးမြန်းရမှာစာဝင်းနေရအခက်ခဲကြောက်ထွက်ရတာလို့ပြောပါတယ
်ကားသမားဆိုတော့စီကမရှိတော့မှန်တယ်မှတ်တယ်မရဘူးဆိုတာတော့ဘယ်ကားလို့လို့ကြီးကြီးမှတ်တယ်ရောက်မှာမို့ဒီလိုလမ်းပိတ်နေချိန်မှာအတင်ကြတော့ဖြစ်မယ်ဖြစ်သွားလို့ချင်းကျွန်တော်တို့အဖမ်းခံမယ်ဖမ်းခံချိန်မှာကျွန်တော်တို့ရားမဲ့ပတ်စံနဲ့ဆောင်းမဲ့ပတ်စံနဲ့ကျွန်တော်တို့ကမပြတ်တော့ဘူးမပြတ်တော့တဲ့ခါကျတော့နှစ်ရက်တော့မှကျွန်တော်မထွက်ပဲနဲ့နေတယ်မထွက်ပဲနဲ့နေကကျတော့ဘာဖြစ်လာလဲဆိုတော့အိမ်မှာစာဝင်းနေဖြစ်လာတယ်အုံနာတွေလည်းထိခိုက်လာတယ်အဲ့ဒါကြောင့်မို့ဒီနေ့ပြထွက်ပြီးတော့ဆိုတော့
အဲ့လိုကားတွေမထွက်ပဲဆန္ဒပြနေကြတာဟာထုတ်ပြန်လိုက်တဲ့25မော်တော်ယာဉ်ဥပဒေကိုတေချာနားမလည်တာကြောင့်ဖြစ်တယ်လို့မော်တော်ယာဉ်လိုင်းပေါင်းစုံထင်းသိဒုတိယဥက္ကဋ္ဌဦးမင်းစောကပြောပါတယ
်ဒီပြဿနာပေါ်မှာဟိုဥရီရဲ့အတိတ်နဲ့ပေါ်နားမလည်တဲ့ကိစ္စဖြစ်ပါတယ်ဥရီအတိတ်နဲ့ကိုသိရှိနားလည်အောင်ရှင်းပြဖို့တောင်းရှိရတယ်လေရှင်းပြဖို့လိုအောင်ဖြစ်ပါတယ်ရှင်းပြပြီးတဲ့အခါမှာဥရမသုံးသုံးရက်နဲ့မပူတော့ဆိုတဲ့အကောင်သုံးလုံးဟာတစ်ချက်လည်းရောက်ပါတယ်ဒါပေမဲ့ခေတ်ကာလတော့ဖြစ်နိုင်တော့ပေါ့ဗျ1500လည်းနဲ့သုံးသုံးကြတော့ဖြစ်မှာပေါ့နော်နဗိုးရီးယားမှာ1000နေလို့သုံးသုံးဆိုတယ်မဟုတ်ဖြစ်ရတာဘူးဥရီးယားပြင်းစင်တာဟုတ်တော့အနည်းဆုံး1000နဲ့သုံးသုံးကြတခုတော့ဒဏ်ရိုက်မျိုးဆောင်သိရှိဖို့တော့ပြောအောင်တင်ဒီမောင်ရောင်တွေသိရှိအောင်ပြောပြဖို့လိုမယ
်ရန်ကုန်မြို့မှာပြေးဆွဲနေတဲ့ခီးတဲ့ရင်ကားတွေကိုရင်စည်းကမ်းဖောက်ပြက်ရင်အနည်းဆုံးဒဏ်ငွေ3000ကျပ်ထက်မပိုသောဒဏ်ငွေကိုပေးဆောင်ရမယ်လို့ဥပဒေကိုပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တဲ့နောက်ဆက်ကမော်ဒယ်ဥပဒေမှာပါရှိတယ်လို့သိရပါတယ်ခင်ဗျာ